ရခိုင်ပြည်နယ်ရံပြဲမြို့နယ်ထဲမှာကမန်လူမျိုးမဟုတ်တဲ့တခြားမွတ်စလင်တွေကိုတပ်ဆိုင်ရာကနေပြီးတော့ကမန်တိုင်းရင်းသားနာမည်ခံပြီးတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတဲ့ဆိုတဲ့သတင်းဟာမမှန်ကန်ကြောင်းနဲ့ဒီလိုမျိုးလှုပ်ဆောင်နေတယ်ဆိုတဲ့ဖြစ်ရပ်တွေအသက်တွေအထောက်အထားရှိလို့တိုင်ကြားမယ်ဆိုရင်အရေးယူမှာဖြစ်တဲ့အကြောင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရံပဲပြဲမြို့နယ်ကြောက်နေမော်ကျေးရွာကကမန်တိုင်းရင်းသားကနည်းနည်းလေးပဲရှိပေမဲ့ထောင်နဲ့ချီတဲ့လူတွေကိုကမန်တိုင်းရင်းသားနာမည်ခံပြီးတော့နိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးနေတယ်ဆိုပြီးရခိုင်ပြည်နယ်လွှတ်တော်ကပြောနေတာပါ။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပြေဆုံးပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်နေမော်ကျေးရွာမှာရှိတဲ့အစ္စလမ်ဘာရာဝင်တွေကိုကမန်တိုင်းသားတွေဆိုပြီးနိုင်ငံသားစစ်စစ်ရေးကပ်ပြားတွေထုတ်ပေးနေတာကိုရခိုင်ပြည်နယ်နိုင်ငံရေးပါတီတွေကလည်းကန့်ကွက်မှုတွေရှိနေတာပါ။အစ္စလမ်ဘာရာဝင်တွေကိုနိုင်ငံသားစစ်စစ်ရေးကပ်လုတ်ပေးနေတယ်ဆိုတဲ့သတင်းမဟုတ်မှန်သလိုတပ်တွေထောက်ထားတဲ့တိုင်ကြားနယ်ရောင်းရခိုင်ပြည်နယ်လူဝေမှုကြီးကြပ်ရေးနယ်အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကဦးစီးမှုညွန်ကြားရေးမှုဦးအောင်မင်းကညင်းဆိုခဲ့ပါတယ်။
တောင်ကလူမျိုးတွေကကမန်နာမည်ခံပြီးမှတ်ပုံတင်လုပ်ပြီးတာမျိုးကိုကျွန်တော်လုတ်မပေးပါဘူး။ကမာမျိုးတိုင်းရင်းသားတွေကိုကျွန်တော်လုတ်ပေးတာပါ။တိုင်းပြည်လူမျိုးတွေကတက်တက်ရှိပါတယ်။သူတို့မပါပါဘူးဗျ။အစောတော်ကဒီကမာလူမျိုးမဟုတ်ဘူး။တိုင်းကလေးဆိုရင်အဲ့ရာကိုကျွန်တော်တက်တဲ့ထောက်ထားရင်တိုင်ကြတယ်ဆိုရင်ကျွန်တော်ကဥပဒေနဲ့ညီစစ်ပြီးတော့လုတ်ပေးသွားမှာဖြစ်သွားတယ်
။အောက်ကလကုံမိုင်းတို့ကလူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောက်နေမော်ကြီးရွာကိုရောက်လာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကနေမေးမြန်းချက်ရသိရပါတယ်။ကြောက်နေမော်ရွာမှာရှိနေတဲ့ကမန်တိုင်းသားတွေဟာရခိုင်ပြည်နယ်မှာဖြစ်ပွားတဲ့ရေခင်းလွန်2019ခုနှစ်ကစပြီးရန်ကုန်မြို့နယ်တခြားနယ်ဘက်တွေမှာပြောင်းရွှေ့နေထိုင်မှုတွေရှိနေခဲ့တာပါ။လက်ရှိကြောက်နေမော်ရွာမှာကမန်လူဦးရေရာကနန်းမပြည့်ပေမဲ့နိုင်ငံသားစီစီရေးကတ် 3,000 ကျော်ထုတ်ပေးခဲ့တဲ့အပေါ်မှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကလည်းကန့်ကွက်ခဲ့တယ်လို့ရံပြဲမြို့နယ် ALD ဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ
်။နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေဘောတော့ကျွန်တော်တို့မစော်လို့ပါဘူး။ဒါပေမဲ့ကျွန်တော်တို့ကဒေသခံတွေဆိုတော့ကြာအဲ့ဒါမှာတမန်တင်းရင်သားမဟုတ်တဲ့လူတွေကိုလည်းကျွန်တော်တို့ဒေသခံတွေအနေနဲ့သိတာပေါ့။တမန်မဟုတ်တဲ့တင်းရင်သားမဟုတ်တဲ့လူတွေကိုလည်းပဲသူတို့ကတမန်တင်းရင်သားအဖြစ်သတ်မှတ်ပြီးတော့ဖတ်ဖို့နဲ့ထုတ်ပေးတဲ့ကိစ္စအပေါ်၌ကျွန်တော်တို့ကသိတာနေလာတဲ့အခါမှာတော့ဒါမဖြစ်သင့်ဘူး။ဒါကဥပဒေကြောင့်ရစစ်စစ်ချက်ချက်ကားကားနာနာစစ်စစ်ပြီးတော့အဲ့ဒီတင်းရင်သားအမှန်ကန်ကုန်ပဲသိလို့ရှိရင်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကတန်ခွေစာလေးတော့သဘောထားလိုက်နေပါတယ်။ထုတ်ပြရတာဖြစ်ပါတယ်ခင်ဗျ
။ကမန်လူမျိုးမြေခံပြီးနိုင်ငံသားစစ်စစ်ရေးကတ်တွေထုတ်ပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လည်စစ်စစ်ပေးဖို့ရခိုင်ပြည်နယ်နိုင်ငံရေးပါတီတို့ကလည်းဒီနယ်အစိုးရပါဝင်ပြည်ထောင်စုအစိုးရကိုတင်ပြခဲ့ပါတယ်။ဒီတင်ပြချက်ပေါ်မှာတက်ဆိုင်ရာဝန်ကြီးဌာနကလည်းစစ်စစ်နေတယ်ဆိုပြီးရခိုင်မျိုးရပ်ပါတီတွင်းမှုဥထုံးအောင်ကျော်ကပြောပါတယ
်အခုကပင်ကလေးတွေကကတည်းကဆိုပြီးတော့သူတို့ကနိုင်ငံသားစစ်စစ်ကပ်ပြားကိုရားရဲနေနေယူထားတယ်အဲ့ဒါကိုသူတို့ရဲ့အကြောင်းကိုကောင်းကြားနားလည်တဲ့ကမန်အဖွဲ့ကြီးကနေတက်အပ်စီချက်ပြီးနေတဲ့အထောက်အထားနဲ့ဒီလိုပင်ပြထားတဲ့အဲကြောင်ဒီကိစ္စကအစိုးရဝန်ကြီးဌာနနဲ့သက်ဆိုင်ကြတယ်သူတို့တက်လက်ပြီးလုပ်နေတယ်လို့ကျွန်တော်တို့သိနေရပါတယ်ခင်ဗျာဝန်ကြီးဌာနကစီးပင်းနေတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ်
ကမန်လူမျိုးမြေခံပြီးတော့နိုင်ငံသားစစ်စစ်ရေးကထုတ်ပေးနေတဲ့ကိစ္စကိုသက်ဆိုင်ရာဝန်ကြီးဌာနကလည်းစစ်စစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးသိရှိဖို့အတွက်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကျောင်းနီမော်ကျေးရွာမှာကမန်တိုင်းသားနေစုဟာအစ္စလမ်ဘာရာဝင်ရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်ဝေါ်နေကြတဲ့သူတွေနဲ့နေထိုင်နေကြပါတယ်။ကမန်လူမျိုးမြေခံပြီးနိုင်ငံသားစစ်စေးရက်တွေထုတ်ပေးတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့ကမန်မျိုးရာတိုးသက်ရေးပါတီဒုဥ္စာဥလှသူကပြောပါတယ
်။မဖြစ်သင့်တဲ့ကိစ္စတစ်ခုပေါ့နော်။ဒါသူကလှုပ်ပေးတယ်ဆိုတဲ့ကိစ္စကို
ကမန်လူမျိုးမြေခံနိုင်ငံသားစစ်စေးရက်တွေထုတ်ပေးခဲ့တဲ့ဖြစ်စဉ်အတွက်ပြန်လည်စစ်စစ်ပေးဖို့ကမန်မျိုးရာတိုးသက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီတို့ဟာဒီလပါရမပတ်မှာတက်ဆိုင်ရာဆိုရဌာနဆံမှာကန့်ကွက်စာပေးပို့ခဲ့ပါတယ်။ဘင်္ဂလီတွေကိုကမန်တိုင်းသားဖြစ်နိုင်ငံသားစီစီရေးကတ်လုတ်ပေးတယ်ဆိုတာအစိုးရပေါ်လစ်စီမရှိဘူးလို့ဓမ္မရယုံဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်သေးကပြောဆိုခဲ့ပါတယ်ခင်ဗျာ။